Welcome to the Voice of America in Burmese.
ဒီမှာညနေခင်းမှာတော်တော်ရှင်းပါရှင်2019ခုနှစ်မေလ3ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်ချီ line to meter 16.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအစ်တန်စမဒီညနေခင်းတဲ့စီစဉ်တွေကိုတင်ဆက်ပေးတော့မှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတ Donald Trump နဲ့ Palestine သမ္မတမကမောအဖတ်တို့ပထမဆုံးအချိန်ဖြစ်အင်ဂျီတို့မှာဒီကနေ့တွေ့ဆုံမှုရှိနေပါတယ်။ရုရှားနိုင်ငံကကမကထလုပ်ပြီးကဇက်စတန်နိုင်ငံမှာ၂ရက်ကြာကျင်းပမယ့်စီးရွေးငြိမ်းချမ်းရေးဆွေးနွေးပွဲမှာလေးလာသူဖြစ်တဲ့အမေရိကန်က62ဆေးလွှတ်ထားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနဲ့ပြီးမှသောတာရှင်နေနာဆင်ကြမှာကလူနည်းစုရိုဟင်ဂျာမွတ်စလင်ရင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဦးဆောင်တဲ့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရဘက်ကလက်ခံဖို့နိုင်ငံတကာကဖိအားပေးမှုတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့လက်မခံပါဘူး။
Those recommendations which will divide further the two communities in Rakhine, we will not accept because
မြန်မာစစ်တပ်ရဲ့ဆက်ကြံကြုံမှုတွေကိုလိလိရှုပေးနေတဲ့ဆိုရယ်ဆွဆွဲချက်နဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကမနေ့ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ခီးစဉ်တွင်မှပြောဆိုသွားတာကိုမကြားခင်မှာပြည်သူနာဆင်ကြမှာပါ။ဒါပြင်ဒီကနေ့မှကျင်းပတဲ့ JMCU အစည်းအဝေးအကြောင်းပြင်ဘူရီတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရှိလက်ထက်ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေကိုစီးရင်ကွာနေတဲ့တရင်ရဲ့နောက်ဆက်တွဲချင်းနဲ့စာတွေကိုလည်းဒီညနေမှနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တွေကိုကိုအောင်လင်ဦးနဲ့မတ်တကြီးထိုက်တို့ကကြီးညာပေးသွားမှာပါရှင်
။ American သမ္မတ Donald Trump နဲ့ Palestine သမ္မတမကောအပတ်တို့ပထမဆုံးအချိန်ဖြစ်အင်ဖီယိုမှာဒီကနေ့တွေ့ဆုံမှုရှိပေမဲ့တန်တမာရေးရထူးထူးခြားခြားရလက်တွေဖက်ပေါ်လာဖို့မျှော်လင့်ချက်တွေကတော့အားနည်းနေပါတယ်။သမ္မတ Trump ကတော့အစ္စရေးနဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးမရနိုင်စရာအကြောင်းမရှိတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားတာပါ။ပါလက်စတိုင်းသမ္မတကလည်းသမ္မတ Trump လက်ထက်မှာဆက်စွနစ်တွေနဲ့ချီချမျက်နေပြီဖြစ်တဲ့ brief cut တွေကိုအဆုံးသတ်နိုင်မဲ့တမိုင်းဝင်သဘောတူညီချက်တွေရရှိနိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်းမကြာသေးခင်ကပဲပြောဆိုထားပါတယ်။ကျော်ရမြင့်နောက်ဖက်ကန်ဒီဒါကပါလက်စတိုင်းအာဏာပိုင်ဖွဲ့ရဲ့ခေါင်းဆောင်သမ္မတအဘတ်စ်နေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပြန်လည်အသက်သွင်းနိုင်မဲ့သမ္မတ Trump ရဲ့အစီအစဉ်တွေကိုနားထောင်မှုရည်ရွယ်ထားတယ်လို့လည်းပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။ဒီချိန်ထဲမှာပဲပါလက်စတိုင်းသမ္မတအနေနဲ့ပြည်ရင်းပြည်ပမှာမင်းမိန်လာနေတဲ့သူ့ခန်းကဏ္ဍကိုတိုးတက်အောင်လုပ်ဖို့မျှော်လင့်နေပုံရတယ်လို့လည်းအကဲခတ်တွေယူဆနေကြတာပါ။သမ္မတတန်50 12နှစ်ကြာတာဝန်ယူထားတဲ့အသက်82နှစ်အရွယ်ရှိဖြစ်တဲ့ပါလက်စတိုင်းခေါင်းဆောင်ဟာပြည်ရင်းမှာလူချိန်နည်းလာနေပါတယ်။မကြာခင်ကလူလူစစ်တမ်းတွေအရအချင်းပြတ်ချစားနေတဲ့ပါလက်စတိုင်းအာဏာပိုင်ဖွဲ့ရဲ့ခေါင်းဆောင်မှုတွေဖြစ်နေသဘောမချကြတဲ့အတွက်ပါလက်စတိုင်းသုံးပုံနှစ်ပုံကသူ့ကိုယာယီကထွက်စေချင်နေကြတာပါ။သမ္မတအပတ်ရှိဖာတာပါတီယာဆိုရင်လည်းဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့ပြန်ပြက်ပါလက်စတိုင်းအုပ်စုဖြစ်တဲ့ဟာမတ်စ်ဖွဲ့ရဲ့နိုင်ငံရေးအရစင်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်။
ရုရှားတို့ကမကထလုပ်တဲ့ဆီးရီးယားအပြစ်ရရေးဆွေးနွေးပွဲကိုကာဇက်စတန်နိုင်ငံအက်စတနာမြို့တော်မှာဒီကနေ့ဗုဒ္ဓဟူးနေ့နဲ့ကြာသပတေးနေ့တို့မှာကျင်းပနေတာမှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကိုယ်စားလှယ်လေ့လာသူအဖြစ်တက်ရောက်နေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားဆွေးနွေးပြောဆိုပြီးတဲ့နောက်မနေ့အင်္ဂါနေ့ကအမေရိကန်သမ္မတအင်ပီရိုကထုတ်ပြန်တဲ့ကြေညာချက်မှာဒီဆောင်ရွက်ချက်ကိုအတည်ပြုဖော်ပြတာဖြစ်ပါတယ်။ဆီးရီးယားစစ်တပ်ရဲ့လေတပ်အခြေစိုက်စခန်းကိုအမေရိကန်တို့ဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံခေါင်းဆောင်တွေရဲ့ပထမဆုံးအကြိမ်တိုက်ရိုက်ဆက်သွယ်ပြောဆိုမှုလို့ယူဆရတဲ့မနေ့အင်္ဂါနေ့ကဆွေးနွေးမှုကိုတော့အမေရိကန်သမ္မတအင်ဂျီရောကအလွန်ကောင်းမွန်တဲ့ဆွေးနွေးမှုအဖြစ်ပြောဆိုထားပါတယ်။ဆီးရီးယားအစိုးရရဲ့ဓာတုလက်နက်သုံးတိုက်ခိုက်မှုကြောင့်အရက်သားတရားနီးပါးတည်ဆုံခဲ့ရမှုနဲ့ဆက်ဆက်ပြီးအမေရိကန်တို့ဒုံးကျည်နဲ့တိုက်ခတ်ရတာလို့အမေရိကန်သမ္မတကပြောဆိုခဲ့တာပါ။ဆီးရီးယားအပေါ်အမေရိကန်ကဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တာကိုတော့ရုရှားအစိုးရဘက်ကစိတ်ဆိုးဒေါသအထွက်ကြောင့်တုံ့ပြန်ခဲ့တာပါ။မနေ့အင်္ဂါနေ့ကဆွေးနွေးမှုကတော့လူသားချင်းစာနာထောက်ထားမှုအရာရောတခြားအကြောင်းတွေအတွက်ပါရေးရှင်းငြိမ်းချမ်းရေးရှိရေးအတွက်စစ်မဲ့စုံတွေပေါ်ပေါက်လာရေးကိုဆွေးနွေးခဲ့ကြပါတယ်။ကာဇက်စတန်နိုင်ငံမှာဆီးရီးယားအပြစ်ရရေးဆွေးနွေးပွဲတွေစတင်လိုက်ချိန်မှာပဲဆီးရီးယားနိုင်ငံမြောက်ပိုင်းမှာပေါက်ကွဲမှုကြီးဖြစ်ခဲ့ပြီးအနည်းဆုံးလူ9ဦးသေဆုံးဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။တဘုံတို့ထင်းချုံရအီဇက်မြို့မှာကားပုံးပေါက်ကွဲခဲ့တာလို့ဗီတင်ခြေဆိုင်ဆီးရီးယားလူ့အခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဒီကနေ့မနက်ပိုင်းလူသားလူလာများတဲ့အချိန်မှာဖြစ်ပွားခဲ့တဲ့အထိခံဘုံခွဲတိုက်ခိုက်မှုကြောင့်လူရှိဦးထက်မနည်းသေဆုံးပြီး25ရာလောက်ဒဏ်ရာရတဲ့အကြောင်းပြည်ထောင်စုဝန်ကြီးဌာနကပြောပါရယ်တိုက်ခိုက်မှုတွင်မြောက်အတ္တလန္တိတ်စာချုပ်ဘက်နေထိုးတပ်ဖွဲ့ကတန်ချက်ကရင်စင်းကိုပြစ်မှတ်ထားတိုက်ခိုက်ခံရကြောင်းလည်းအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့ပြောခဲ့သူအမေရိကန်ရေးထက်ပူကြီးဘေရီစတာဗင်ကအထူးပြုပြောဆိုခဲ့တာပါဒဏ်ရာရသူတွေမှာ မမိတ်တဖို့ဝင်တောင်းလဲပောင်းပြီးအသက်အနေတော့မစိုးရိမ်ရဘူးလို့လည်းပြောပါတယ်ကပူးမျိုးတော်ကအမေရိကန်တန်ရုံအနီးကပောက်ကွဲမှုကြောင့်အနားမှာရှိတဲ့အရက်သားတွေရဲ့ကားတွေလည်းထိခိုက်ပျက်စီးခဲ့ရပြီးပောက်ကွဲမှုတန်းခံခဲ့ရသူအများစုဟာအရက်သားတွေဖြစ်တယ်လို့လည်းကိုရိုင်းတွေ့မြင်သူတွေကပြောဆိုခဲ့ကြပါတယ် IS Islam စစ်သည်ရောက်ဘက်ကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာထားပါတယ
်2019ခုနှစ်အတွက် Freedom of Speech လွတ်လပ်စွာထုတ်ဖော်ပြောဆိုမှုစုကို American သမ္မတအင်ဂျီရောသတင်းတောင်များအသင်းကိုချီးမြှင့်တဲ့အကြောင်း Germany လူမှုဝန်ဆောင်မှု Media Dashway ကကြေညာလိုက်ပါတယ်။အင်ဂျီရောသတင်းတောင်အသင်းအပေါ်မှာ American သမ္မတ Donald Trump ကအယုံကြည်မရှိကြောင်းဒါပြင်ပုံကိုရေးဝေဖန်မှုတွေလုပ်ခဲ့တဲ့ကြားကပဲ American အစိုးရတည်ရဲ့မူဝါဒတွေအပေါ်ရက်တီဖော်ပြမှုတွေကစံတင်ရလောက်တယ်လို့ Dashway ကပြောဆိုပါတယ်။Dashway ရဲ့ထွေထွေညွှန်ကြားရေးမှူးပီတာလမ်ဘတ်ကလည်းအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီစနစ်ကိုအပြည့်အဝယုံကြည်တယ်လို့ပြောဆိုပြီးဒါကခိုင်မာအကောက်နဲ့မီဒီယာပေါ်မှာမှီတည်နေရတာဖြစ်တယ်။အင်ဂျူရောသတင်းတောင်များအသင်းကဒီဩစာတိတ်ကမကိုထိန်းထားနိုင်မှုအမှတ်ခံထားတဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်လို့ပြောဆိုသွားပါတယ်။လာမယ့်ဇွန်လဂျာမနီနိုင်ငံဘွန်းမြို့မှာကျင်းပမယ့် Dashway ရဲ့ကမ္ဘာမီဒီယာဖိုရမ်မှာဒီစုကိုချီးမြှင့်မှာဖြစ်ပါတယ်။အင်ဂျူရောသတင်းတောင်များအသင်းအခုလိုစုရွေးချက်ချီးမြှင့်ခံရတဲ့အပေါ်တိတ်ပြီးဂုဏ်ယူရပါတယ်လို့အသင်းရဲ့ဥက္ကဋ္ဌချက်မေစင်ကပြောဆိုထားပါတယ်ရှင
် UAE American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိစိုင်းတိုမီတာ19 kHz 1683ညစိုင်းတိုမီတာ19 kHz 15565စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်သံညမပိုင်းစီစဉ်ရဲ့ပေါ်ထူးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပထမဆုံးအချိန်တွေ့ဆုံရမှာမြောက်ကိုရီးယားရဲ့လုံခြုံရေးနဲ့စီးပွားရေးကိစ္စတွေကိုအာရုံစိုက်ဆွေးနွေးသွားမယ်လို့ဩစတြေးလျဝန်ကြီးချုပ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ကြာသပတေးနေ့ကျရင်နယူးယောက်မြို့မှာသမ္မတထရန့်နဲ့တွေ့ဆုံမှုဆစ်ဒနီမြို့ကဒီကနေ့ပဲမထွက်ခွာခင်မှာဩစတြေးလျဝန်ကြီးချုပ်မဲကွန်တန်ဘူကပြောကြားလိုက်တာဖြစ်ပါတယ်။လုံခြုံရေးနဲ့စီးပွားရေးကိစ္စတွေကိုကြေကြေပြင်းပြင်းဆွေးနွေးမှာဖြစ်ပေမဲ့ထိတ်ဆုံးဦးစားပေးဆွေးနွေးမယ့်ကိစ္စကတော့မြောက်ကိုရီးယားရဲ့ဖြစ်လိမ့်မယ်လို့ပြောဆိုလိုက်ကြပါ။စီးပွားရေးလုပ်ငန်းရှင်နွေဖြစ်ကနေနိုင်ငံရေးခေါင်းဆောင်ဖြစ်လာရသူခေါင်းဆောင်နှစ်ယောက်ချမ်းမှာတော့ဒုက္ခသည်တွေလက်ခံယူကိစ္စနဲ့ပတ်သက်လို့လွန်ခဲ့တဲ့3လကျော်ကအခြေရင်တယ်လီဖုန်းမှတဆင်ဆွေးနွေးခဲ့ပူပါတယ်။ဇန်နဝါရီ28ရက်နေ့ကတယ်လီဖုန်းဆက်ဆွေးနွေးရမှာတော့ဩစတြေးလျနိုင်ငံမှာရောက်နေတဲ့ဒုက္ခသည် 1,250 ကိုအမေရိကန်ကလက်ခံမှုတမန်တော်ဘရက်ကိုဘာမှလက်ခံကသဘောတူညီချက်ကိုတမန်တော်ထရမ့်ကစိတ်မပါဘဲလက်ခံလိုက်ရတယ်လို့သတင်းမီဒီယာတွေကဖော်ပြချက်တွေကပုံညှိချက်လာတာဖြစ်ကြောင်းလဲဩစတြေးလျဝန်ကြီးချုပ်ကဒီကနေ့သတင်းတော်တွေနဲ့တွေ့ဆုံမှာပြောဆိုခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးသမ္မတထရမ့်ဘက်ကတယ်လီဖုန်းချသွားတယ်လို့သတင်းတွေကဖော်ပြတာတွေမမှန်ဘူးလို့လည်းအစိုးရကညှင်းဆန်ထားပေမဲ့ဆွေးနွေးမှုအသေးစိတ်ကိုတော့ပြောဆိုတာမျိုးမရှိခဲ့ပါဘူး။အမေရိကန်သမ္မတနဲ့ပုံမှန်လင်းလင်းရင်းချစ်ချစ်ပြောဆိုကြကြောင်းနဲ့စီးပွားရေးလုပ်ငန်းရှင်တွေဖြစ်ခဲ့ကြဘူးတဲ့အတွက်လည်းဆက်ဆံရေးမှာအဆင်ပြေလိမ့်မယ်လို့ဒေသခံသတင်းဌာနတစ်ခုကပြောဆိုခဲ့တာပါ။လူဝင်မှုကြီးကြပ်ရေးအစီအစဉ်တွေကိုတင်းတင်းကြပ်ကြပ်ကင်ပြောသွားဖို့မဲဆွယ်စည်းရုံးခဲ့တဲ့သမ္မတထရမ့်ကတော့ဩစတြေးလျနိုင်ငံမှာခေါင်းလုံးဝင်ရဖို့ကြိုးပမ်းသူတွေကိုအမေရိကန်ကလက်ခံမှုသမ္မတအိုဘားမားအစိုးရလက်ထက်မှာသဘောတူလက်ခံခဲ့တာအတုံးမကျတဲ့အစီအစဉ်တစ်ခုဖြစ်တဲ့အကြောင်းပြောဆိုထားတာလည်းဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့ AB လကုန်ပိုင်းကဖမ်းဆီးခံခဲ့ရတဲ့တတိယမြောက်အမေရိကန်နိုင်ငံသားကိုဖမ်းဆီးရတာကစန့်ကျင်ဖို့ကြံစည်မှုတွေကြောင့်ဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကဒီကနေ့ပုတ်ထူးနေမှာပြောဆိုပါတယ်။မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းဌာနကအမေရိကန်နိုင်ငံသားကိုပြီးခဲ့တဲ့ AB လ22ရက်နေ့ကပျုံယမ်းနိုင်ငံတကာလေးစိတ်မှာဖမ်းဆီးလိုက်တာဖြစ်ပြီးဒီဖမ်းဆီးခံရတဲ့အမေရိကန်နိုင်ငံသားကိုကင်ဆမ်ဒူးလို့ဖော်ပြပြီးသူဟာနိုင်ငံတွင်းဝင်ရောက်နှောက်ယှက်ဖို့ရည်ရွယ်ခဲ့တာကြောင့်စန့်ကျင်မှုဆိုင်ရာပြစ်မှုကျူးလွန်မှုနဲ့ဖမ်းဆီးတာဖြစ်တယ်လို့ကြေညာလာပါအမေရိကန်နဲ့ကုလသမဂ္ဂတို့ရဲ့တန်းခတ်ပိတ်ဆို့မှုတွေကိုအန်တုတဲ့အနေနဲ့မြောက်ကိုရီးယားဘက်က6ချိန်မြောက်နျူကလ িয়ার လက်နက်စမ်းသပ်မှုလုပ်လာနိုင်တဲ့အပေါ်စိုးရိမ်ချက်တွေနဲ့ကိုရီးယားကျွန်းဆွယ်တင်းမာမှုတိုးလာချိန်မှာပဲဖမ်းဆီးခံအမေရိကန်နိုင်ငံသားနဲ့ပတ်သက်တဲ့အချက်လက်တွေထွက်ပေါ်လာတာပါဖမ်းဆီးခံအမေရိကန်နိုင်ငံသားကင်ကပျုံယမ်းမြို့တော်မှာစီးရင်ခံပညာသင်ကြားပို့ချခဲ့တယ်လို့လည်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကဒီကနေ့ကြေညာပါတယ်ပြုံရန်တက္ကသိုလ်သိပ္ပံနဲ့နည်းပညာဌာနအတွေ့စီးရင်ခိုင်ပညာသင်ကြားပေးဖို့ပါမောက်ခတအုပ်အနေနဲ့ဖိတ်ကြားခဲ့ပေမဲ့ကင်ကတခြားလုံးမြောက်ကိုရီးယားနိုင်ငံကိုကပြောင်းကပြန်ဖြစ်စေရည်ရွယ်ပြီးစန့်ကျင်ဆောင်ရွက်ချက်တင်နဲ့ပြစ်မှုကျူးလွန်ခဲ့တာလို့နိုင်ငံပိုင်သတင်းကပြောပါတယ်။အမေရိကန်နိုင်ငံသားကင်ကျူးလွန်ခဲ့တဲ့ဆိုတဲ့ပြစ်မှုကိုစုံစမ်းစစ်ဆေးနေပြီလို့လည်းသတင်းကဖော်ပြပါတယ်။အသက်50ကျော်အရွယ်အမေရိကန်နိုင်ငံသားထိုနီကင်ဆိုသူကင်ဆန်ဒူးကိုတော့မြောက်ကိုရီးယားနိုင်ငံကနေပြန်လည်ထွက်ခွာတော့မယ့်အချိန်ပြုံနိုင်ငံတကာလေးစိတ်မှာဖမ်းဆီးခဲ့တာဖြစ်ပြီးမြောက်ကိုရီးယားနိုင်ငံတွင်ဖမ်းဆီးခံရတဲ့တတိယမြောက်အမေရိကန်နိုင်ငံသားလည်းဖြစ်ပါတယ်
ကိုရီးယားကျွမ်းဆွယ်မှာတင်းမာမှုတွေကြီးထွားလာနေပြီးဒေသတွင်းမှာတရုတ်နိုင်ငံရဲ့ဩဇာကြီးထွားလာနေတာကိုစိုးရိမ်မှုတွေထွက်ပေါ်လာနေချိန်မှာပဲအရှိတော်အရှာနိုင်ငံများသင်းအာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်တို့ဒီသတင်းပတ်တဲ့ဝါရှင်တန်မှာတွေ့ဆုံမှုရှိနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်ဖို့စီစဉ်ထားတဲ့နိုဝင်ဘာထိပ်သီးဆွေးနွေးပွဲမှတိုင်ပြီးနိုင်ငံခြားရေးဝန်ကြီးအဆင့်တွေ့ဆုံကြမှာပါ။အမေရိကန်ဆိုရတဲ့ဒေသတွင်းနိုင်ငံတွေကြားထိတွေ့ဆက်ဆံမှုကြိုးပမ်းတဲ့အနေနဲ့တွေ့ဆုံမှုအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကတိုက်တွန်းခဲ့တာလို့လည်းအမေရိကန်ဆိုတာတာဝန်ရှိသူတွေကပြောပါတယ်တွေ့ဆုံမှုအတွင်းကုံသွေးရေးပိုင်ဆိုင်မှုတွေညှင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ရေးတရားဝင်မှောက်ကုမှုတွေရာဇဝတ်မှုတွေပါဝင်တခြားကိစ္စရပ်တွေကိုဆွေးနွေးနိုင်မှုမျှော်လင့်ထားတဲ့အကြောင်းလဲဝန်ကြီးတယ်လာဆန်ကအစောပိုင်းမှာပြောဆိုထားတာပါအင်ဒိုနီးရှားပါဝင်အာရှပစိဖိတ်ဒေသကိုအမေရိကန်ဒုတိယသမ္မတမိုက်ပင်စ်တွားရောက်ခဲ့ပြီးနောက်မှာပဲနိုင်ငံခြားရေးဝန်ကြီးတွေဝါရှင်တန်မှာတွေ့ဆုံကြမှာလည်းဖြစ်ပါတယ်သူသမ္မတရဲ့ခီးစဉ်အတွင်းမှာတော့စီးပွားဆက်ဆံမှုတွေကိုတိုးမြှင့်ဖို့အကြံပေးဝါဒကိုတိုက်ဖြတ်ရေးလို့လုံခြုံရေးကိစ္စတွေနဲ့တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအငင်းပွားနေရတယ်ကိုပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်သွားဖို့နဲ့အာဆီယံရဲ့ယင်းနှီးမှုတွေတိုးမြှင့်သွားမယ်အကြောင်းပြောဆိုထားတာပါသမ္မတထရန့်ဆိုရကအမေရိကန်ကန္နာပထမဦးစားပေးမူဝါဒကိုကျင့်သုံးဖို့ကြွေးကြော်ထားပြီးသမ္မတဘရက်ကိုဝါမလက်ထက်ကပစိဖိတ်ရဲ့ဝန်နိုင်ငံများပူးပေါင်းဆောင်ရွက်အဖွဲ့ TPP သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်လိုက်တဲ့အတွက်ဒေသတွင်းနဲ့ပူးပေါင်းဆောင်ရွက်မှုအလားအလာတွေပေါ်ရက်ခတ်လာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်။ဒါတလုံးမှာတော့အာဆီယံဟာအမေရိကန်နဲ့ကုန်သွယ်မှုပမာဏနှစ်ဆင့်225ဘီလီယံရှိနေပါတယ်။ဒါပေမဲ့လည်းအမေရိကန်ကကိုကျိုးစီးပွားကာကွယ်မူဝါဒတွေကိုဦးစားပေးလာတဲ့အခါအပြန်အလှန်ကုန်သွယ်မှုတွေကိုထိခိုက်လာနိုင်တယ်လို့အမေရိကန်ရဲ့ပြန်ဖက်တရုတ်နိုင်ငံကဒေသတွင်းမှာပုံမူဩဇာကြီးထွားလာနိုင်တယ်လို့လည်းသုံးသပ်သူတွေကခံမှန်းနေပါတယ်။ဝါရှင်တန်မှာကျင်းပမယ့်အာဆီယံနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ CEO ကိုတော့မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်ရောတက်ရောက်မှာမဟုတ်ပါဘူး။
အမေရိကန်ပေါ်ပြင်းပြင်းထန်ထန်ဝေဖန်ဖို့တဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေဟာတရုတ်နိုင်ငံနဲ့ရင်းရင်းနှီးနှီးဆက်ဆံခဲ့ပြီးနောက်မှာပဲအမေရိကန်သမ္မတအင်ဖြူရောကိုအလဲလာဖို့ဖိတ်ကြားခံလိုက်ရတဲ့အတွေ့ကမ္ဘာအင်အားကြီးလည်းဖြစ်အလှူရှင်လည်းဖြစ်တဲ့နိုင်ငံကြီးနှစ်ခုကြားနိုင်ငံသားရေးရာမူဝါဒတွေကိုဗိမ်းမြအောင်ထိမ့်ညှိဖို့ကြိုးပမ်းမှုတွေလည်းခိုင်မာလာပါတယ်အရှိတောင်အရှနိုင်ငံများအတင်အာဆီယံညီလာခံတွေကိုအလဲကျဥက္ကဋ္ဌဖြစ်တဲ့ဖိလစ်ပိုင်နိုင်ငံမှာကျင်းပပြီးစီးခဲ့တဲ့စနေနေ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖိလစ်ပိုင်သမ္မတကိုတယ်လီဖုန်းဆက်ဖိတ်ကြားခဲ့တာပါသမ္မတထရန့်ကတော့ဒေတာရီနိုင်ငံတွေမှာစိုးရိမ်မှုတွေပေါ်ပေါက်ခဲ့ရတဲ့အချိန်မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံဆက်တမှုတွေကြောင့်တင်းမာမှုတွေကြီးထွားလာနေတာကိုရော့ပါစေဖို့အရှတလောကအစိုးရတွေရဲ့အကူအညီတွေလိုတယ်လို့ပြောဆိုပါတယ်ဖိလစ်ပိုင်သတင်းမီဒီယာတွေမှာတော့သမ္မတဒူတာတီဟာအလုံများနေတဲ့အတွက်ဖိတ်ကြားချက်ကိုငင်းဆန်ကောင်းငင်းဆန်နိုင်တယ်လို့လည်းဖော်ပြနေကြပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုကြောင့်အငင်းပွားမှုတွေရှိနေပေမဲ့ဖိလစ်ပိုင်သမ္မတအဖြစ်တာဝန်ယူခဲ့စဉ်ကစလို့အာရှမှာအမေရိကန်ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့တရုတ်နိုင်ငံနဲ့သမ္မတဒူတာတီကရင်းရင်းနှီးနှီးဆက်ဆံလာခဲ့တာဖြစ်ပါတယ
်။ကောင်းလို့နဲ့မတင်ကြီးထိုက်တို့ကတင်းနေကိုကျင်းပပေးခဲ့ကြတာပါအခုဆက်ပြီးတော့တင်းစာမတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့လူနည်းစုရိုဟင်ဂျာမွတ်စလင်အရေးဒေါ်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်ပြောဆိုချက်ကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံအနောက်ချမ်းကလူနည်းစုရိုဟင်ဂျာမွတ်စလင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂဥဆောင်တဲ့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာဆိုရဘက်ကလက်ခံဖို့ဥရောပသမဂ္ဂ EU နဲ့လူ့ခွင့်ရေးအဖွဲ့တွေကဖိအားပေးနေပေမဲ့လည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့ဒါကိုလက်မခံနိုင်တဲ့အကြောင်းပြောဆိုလိုက်ပါတယ်။တချိန်တည်းမှာပဲမြန်မာစစ်တပ်ရဲ့ရဲဆက်ကြမ်းကြုတ်မှုတွေကိုလူလူရှုပေးနေတဲ့ဆွေဆွဆွဲချက်နဲ့ပတ်သက်လို့လည်းဒေါ်ဆန်းစုကြည်ကမနေ့ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့ခီးစဉ်တွင်မှညင်းဆိုသွားပါတယ်။ Henry Richwell ပေးပို့တဲ့သတင်းကိုမက်ခင်ပြထွေးကတင်ဆက်ပေးပါမယ်
။အသက်30အရွယ်ရှမ်စီဒါဟာမြန်မာတကယ်ကရိုဟင်ဂျာဒုက္ခသည်တစ်ဦးပါ။ဒီကနေ့တည်းလူဝင်ပါလာတော့ကသူကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေဟာဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးလာကြတဲ့တခြားဒုက္ခသည်အမျိုးသမီးအများပြားကြုံတွေ့မှုတွေဖြစ်ရတွေ့လို့ပါပဲလို့ပြောပါတယ်
။အဲရှာအရာပဲလက
်နေ့လယ်ပိုင်းဝတ်ပြုတ်ပြီးတာနဲ့စစ်သား300ကနေ400လောက်ကျမတို့ရွာထဲဝင်လာပြီးအမျိုးသမီးတွေအားလုံးကိုဝိုင်းထားပါတယ်။ကျမတို့ကလေးတွေကိုရိုက်နှက်ပြီးအိမ်ထဲကရှိသမျှပစ္စည်းအားလုံးကိုဖျက်ဆီးပစ်ပါတယ်။အဲ့ဒီအချိန်မှာပဲစစ်သား3ယောက်ကကျမတို့ကိုမတရားပြုကျင်ပါတယ်။
ကြားတော့ပြီးခဲ့တဲ့အောက်တိုဘာလကမြန်မာနယ်ခြားစောက်တပ်ဖွဲ့တချို့ကိုရိုဟင်ဂျာအစိုးရတွေကတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်အပြီးမှာကြုံတွေ့ခဲ့ရတာလို့ဆိုပါတယ်။ခလီးငယ်တွေအပါအဝင်လူ600လောက်ကိုစစ်တပ်ကတပ်ဖြတ်ခဲ့တယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်။မျိုးသမီးယာနဲ့ချီမတရားပြုချင်ခံခဲ့ရတယ်လို့လည်းဆိုပါတယ်။ ဒီဖြစ်ရတွေနဲ့ပတ်သက်တဲ့ရုပ်သံမှတ်တမ်းတချို့နောက်ပိုင်းမှာထွက်လာတာရှိတယ်လို့မြန်မာလူခွင့်ရေးကိုရက်ကဦးကျော်ကကတော့အခုလိုပြောပါတယ
် they are not doing only in Rakhine state they did in Karen state they did in Shan state they are doing in Shan
ရခိုင်ပြည်နယ်တစ်ခုထဲမှာလည်းအခုလိုလုပ်ကြမဟုတ်ပါဘူးကရင်ရှမ်းကချင်စတဲ့ပြည်နယ်တွေမှာလည်းအလားတူပါပဲဒါပေမဲ့နိုင်ငံတကာရဲ့တုတ်ပြန်ချက်ကဘယ်မှာလဲဗျဒီပုံမှာတစုံတရာတုတ်ပြန်ကြိုက်ပြွယ်ဖို့ပြက်ကွက်တာကဖိနှိပ်ခံရတဲ့သူတွေပို့ပြီးတော့ဖိနှိပ်ခံရအောင်လုပ်ရကြတဲ့အပြင်မြန်မာအစိုးရရဲ့စစ်တပ်ကိုရှေ့ရှောက်နာခတ်ပါလေအလားတူဆက်ပြီးတော့ကျူးလွန်ခွင့်ပြုရကြပါတယ်လို့ဆိုပြီးမြန်မာလူခွင့်ရေးကိုရက်ကဦးကျော်ဝင်းကပြောသွားတာပါဒီဖြစ်ရပ်တွေနဲ့ပတ်သက်လို့ကုလသမဂ္ဂဦးဆောင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့နိုင်ငံကတောင်းဆိုထားတဲ့အပေါ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့လက်မခံနိုင်တဲ့အကြောင်းကိုမနေ့တုန်းကဒီဘယ်လ်ဂျီယံနိုင်ငံပရက်ဆန်ပြုခီးစင်အတွင်းမှာပြောဆိုသွားပါတယ်
Those recommendations which will divide further the two communities in Rakhine, we will not accept.
ရခိုင်ပြည်နယ်အတွင်းလူမှုအတိုင်းဝိုင်းတစ်ခုအကြားပုံမကွဲလွဲမှုတွေဖြစ်စေနိုင်တဲ့အကြံပြုချက်တွေကိုကျမတို့လက်မခံပါဘူး။ဒါကြောင့်လဲဆိုရင်တော့အဲ့ဒါတွေကအချိန်တိုင်းပေါ်ပေါက်နေတဲ့ပြဿနာတွေကိုဖြေရှင်းပေးနိုင်မှာမဟုတ်လို့ပါပဲလို့ဒေါက်တာဆန်းစုကြည်ကပြောဆိုသွားတာပါ။မြန်မာစစ်တပ်ရဲ့နှိပ်စက်ကြီးပတ်မှုတွေကိုအစိုးရကလစ်လျူရှုနေတဲ့ဆိုတဲ့စွပ်စွဲချက်တွေကိုလည်းဒေါက်တာဆန်းစုကြည်ကရေးပါတယ်
We have not in any way ignored allegations of rape or murder or
ကြေးရွာတွေကိုမီးရှို့တာမတရားပြုကျင့်တာတခြားဘာပဲဖြစ်ဖြစ်ထိခဲ့တယ်ဆိုရယ်ဆွဆွဲချက်တွေကိုကျမတို့ဘယ်လိုနည်းနဲ့မှလစ်လူမရှုခဲ့ပါဘူးဒီဖြစ်ရပ်တွေကိုစုံစမ်းဖော်ထုတ်ပြီးရုံးတင်စစ်ဆေးဖို့ကျမတို့ညွှန်ကြားထားပါတယ်လို့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုသွားတာပါEU ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံပေါ်လက်လက်တင်ဖို့ရောက်ချတာတွေပိတ်ပင်ထားဆဲဖြစ်ပေမဲ့လို့မြန်မာတပ်မတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတော့ပြီးခဲ့တဲ့2015ခုနှစ်တုန်းကဥရောပကိုလာရောက်ဖို့ဖိတ်ကြားခဲ့တာတွေရှိပါတယ်။ဂျာမနီရဲ့ဩစတြေးလျနိုင်ငံတွေကိုတွားခဲ့တာပါ။ဒီပေါ်မှာဥကျော်ဝင်းကတော့ EU ဟာစစ်ရာဇဝတ်ကောင်တရားကိုလက်ခံပေးနေတာလို့ဝေဖန်ပါတယ်
။ In his army committed crimes against humanity.
သူဦးဆောင်တဲ့စစ်တပ်ကလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုကျူးလွန်နေတာကိုတော့မှရည်ကြီးတဲ့ကဘာကြီးကသူ့ကိုလူလူထွေထွေလက်ခံပေးနေတုံးပါပဲလို့ဦးကျော်ဝင်းပြောသွားတာပါ။ဥရောပသုံးနိုင်ငံခီးထွက်နေတဲ့ဒေါက်ဆန်းစုကြည်ဟာရှေ့သတင်းပတ်ထဲလက်ထပ်ပြုကိုရောက်ရှိမှဖြစ်ပြီးတော့ရခိုင်ပြည်နယ်အတွင်းချစ်တီတဲ့ပတ်သက်ပြီးပကြေတဲ့ကြတဲ့သူတွေကတော့ကတ်ကွက်ဆန္ဒပြပွဲတွေလုပ်သွားဖို့ပြင်ဆင်နေကြပါတယ်ရှင်
။မက်ကင်ပြည်ထွေတင်ဆက်ထားတာပါ။ခုတစ်ခါမှာတော့ဒီကနေ့မှကျင်းပတဲ့ JMCU အစည်းအဝေးကြောင့်ကိုတင်ဆက်ပေးကြပါမယ်။27ရာစုပြည်လုံးကျင်းပစဉ်ကာလမှာတိုက်ခတ်တာတွေမရှိသေးဘူးနဲ့မကြည်လည်တာတွေရှိရင်နှစ်ဖက်ညှိနှိုင်းဖြေရှင်းဖို့ပြည်အောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCU ဥက္ကဋ္ဌအမတ်နှစ်စစ်စီရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးရာပြေကပြောလိုက်ပါတယ်ဒီကိစ္စမှာကျင်းပတဲ့ JMCU အစည်းအဝေးအဖွဲ့မှအဲ့လိုပြောတော့တာပါအပြည့်စုံကိုတော့ရန်ကုန်မြို့ကနေ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့အစိုးရကြံပြော်အပြည့်အစုံချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အရက်သားတွေပအဝင်ဖွဲ့စည်းထားတဲ့ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCU ရဲ့၃ရက်ကြာအစည်းအဝေးကိုဒီကနေ့မနက်မှာစတင်ခဲ့တာဖြစ်ပါတယ်။ဒီအစည်းအဝေးမှာ JMCU ရဲ့ဥက္ကဋ္ဌကာကွယ်ရေးဝန်ကြီးဌာနအမှတ်1စစ်စင်ရေးအထူးဖွဲ့မှုဒုတိယဗိုလ်ချုပ်ကြီးရာပြေးကနှုတ်ခွန်းဆက်အမှာစကားမှာအခုလိုထည့်သွင်းပြောကြားခဲ့ပါတယ်
။စနေရက်ရက်ကနေပြောင်းနေနေကြတာကျင်းပတော့တယ်ဒါလည်းပြောတယ်ကျွန်တော်တို့ဆက်မှတ်ထူကြတဲ့ဖွဲ့တွေနဲ့အရင်ကမှချိန်ပြည့်တဲ့ကံကိုရှိအောင်အခုလည်းသူကြောက်တဲ့ကြောက်ဒါမှတန်ရက်ကြည့်လို့ကျွန်တော်တို့အောက်ရှိအဆင့်မှာလည်းကြည်လင်အောင်ဒီတိုင်းဖြည့်ဆည်းသွားမယ်တကယ်လို့ကြည်လင်လို့လို့ရှင်လဲတစ်ခွက်နဲ့တစ်ခွက်ဒါပဲလို့ဒီတိုင်းတော့ဖြည့်ဆည်းနိုင်တဲ့ကိစ္စကျွန်တော်လည်းဖြည့်ဆည်းနိုင်တဲ့ကိစ္စကိုရှိအောင်အဲ့ဝိုင်းပေါ်မှာတင်စားတဲ့ရှင်းဆိုင်ပြီးတော့ကိုယ့်ရဲ့လိုအပ်ချက်ကိုယ့်ရဲ့လိုအပ်ချက်ညီငယ်တို့မှာပြည့်စုံတဲ့လုပ်ရတဲ့လို့ရှင်ဒါရီယာပေါက်ပြောက်သွားနိုင်တယ်ညီသားရှိတယ်ဆိုရယ်ကျွန်တော်တို့ရဲ့ PMC ပေါ်ပေါ်နေတဲ့ဒါလေးကိုကျွန်တော်တို့ကဦးစားပေးပြီးတော့စီမံဆောင်ပေးပါအားလို့ကျွန်တော်မြင်တယ်အဲ့တိုင်ဆုံးလို့ပါ
တီအမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNLA ရဲ့စစ်ထောက်ချုပ်လည်းဖြစ် JMCU ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဗိုလ်ချုပ်စောအိုက်ဇက်ဖိုးကတော့ JMCU ရဲ့ဆောင်ရွက်ချက်တွေဟာ NCA လက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွက်စံနမူနာကောင်းတွေဖြစ်ဖို့လိုအပ်ကြောင်းပြောပါတယ်။အဲ
ဒီစစ်ရေးပွဲတွေမှာကျွန်တော်တို့ NCA ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်များလည်းဖြတ်ဖြတ်ရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်များပေါင်းလာဖို့ကြိုးပါတယ်။ဒါတော့ကျွန်တော်တို့ PMC ရဲ့ပေါင်းချက်ပေါ်မူကအခြားလက်နက်ကိုင်များက NCA နဲ့ JMC ပေါ်မှာယုံကြည်လာဖို့အတွက်စံနမူကောင်းများဖြစ်ဖို့လိုပါတယ်။
သူရဲ့နှုတ်ခွန်းဆက်စကားမှာပဲစစ်ပွဲတွေကြောင့်အဓိကထိခိုက်နစ်နာရသူတွေဟာအရက်သားတွေဖြစ်ကြောင်းထောက်ပြပါတယ်။ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားမှာအခုလိုဆွေးနွေးနေချိန်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီတိုက်ပွဲတွေဟာအစိုးရတပ်မတော်နဲ့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့အကြမ်းမှာဖြစ်ပွားနေပြီးဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုနန်းခမ်းဒေသခံတယောက်ကအခုလိုပြောပါတယ
်အမနက်လုံးကဖြစ်တယ်ဗျာအမနက်ကျော်စစ်နိုင်နံကားအရှိမြောက်ဘက်ဘောနော်ကောင်းဝိုင်းနဲ့တံကားအထက်နားမှာပေါ့နံကားနဲ့ဆိုဆယ်မိုင်တော့ဝေးမယ်ဖြစ်ပြီးအထက်နောက်မှာတော့တမစခန်းနဲ့နေပေါ့နော်စံတိကုန်းခေါ်တော့ပေါ့အဲဒီကနေလက်မကြီးရဟန်းထူတော့ပေါ့ဒီမနေ့ကဖြစ်တဲ့နေရာနမ်ဟောမြော်ဘက်ကလည်းထူတယ်လို့ပြောတယ်
ဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲဟာမိနစ်20လောက်သာကြာမြင့်ခဲ့ပြီးမနေ့ကဖြစ်တဲ့တိုက်ခိုက်မှုမှာတော့အရသား2ဦးသေဆုံးခဲ့တယ်လို့3ယောက်ထိခိုက်ခဲ့ကြောင်းပြောပါတယ
်။မနေ့ကတော့အဲ့ဒီနမ်ဖို့ပြောအောင်နာဒီနမ်ဖို့နဲ့ကောင်းခေကြမှာပေါ့နော်။အဲမှာဖြစ်တယ်။အဲဒီကနေစပြီးတိုက်ပွဲကရဟယင်းသူဖြစ်သွားတာပေါ့။ရဟယင်းမကြီးတွေ့တယ်။အဲဒီကနေခေါက်သုံးခေါက်တော့ဖြစ်တယ်။အစဖြစ်တော့အဲဒီနမ်ဟောမြော်ထဲမှာလက်မကြီးကြတော့အိမ်တလုံးကိုသွားကြည့်တယ်။အမိုးနဲ့ကြည့်ပြီးတော့လက်မကြီးထောက်ဆက်ပြီးတော့ဒီအထက်မှာအိမ်ကလေးပွားကြီးတယောက်ကြည့်သွားတယ်။ပွားကြီးလည်းအဲ့မှာပဲဆုံးသွားတယ်လို့ပြောတယ်။ဖြစ်ပြီးနောက်တော့အဲ့ဒီကောင်းခူနားမှာထပ်ဖြစ်တယ်။ဖြစ်တော့လက်မကြီးလည်းကြတယ်လက်နဲ့ငယ်လည်းဖြစ်တယ်။အဲ့မှာကောင်းခူကလက်တော့ကူတဲ့အမျိုးသမီးသုံးယောက်ကြည့်သွားတယ်အမ
တိကြိတ်တန်ရာရသူတွေကိုနန်းခမ်းမြို့စေယုံကိုတည်ယူကုသပေးခဲ့ကြောင်းလည်းပြောပါတယ်။ဒီတည်ဆုံးမှုနဲ့ထိခိုက်မှုဟာအစိုးရတပ်မတော်ဘက်ကပြစ်ခတ်တာကြောင့်လို့ TNLA ကတန်းပလောင်တပ်ဖွဲ့ဘက်ကသတင်းထုတ်ပြန်ပေမဲ့ပြီးခြားအတည်ပြုချက်တော့မရသေးပါဘူး။ဒီရက်ပိုင်းတွေအတွင်းမှာတော့ NCA ကိုလက်မှတ်ရေးထိုးဖို့ဖိတ်ကြားမှခံရတဲ့တန်းပလောင်တပ်ဖွဲ့၊ကိုကန်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်အကြမ်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ထိုင်းနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့၅ဘွဲလောက်ကတော့ NCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးအညှိနှိုင်းနေဆဲဖြစ်ပါတယ်။ကယုတ်နယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့၇ဘွဲကတော့ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့ပြင်ဆင်နေပါတယ်။လာမယ့်24ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးမှာ NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားရေးနဲ့ပတ်သက်ပြီးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကနောက်တစ်ပတ်အတွင်းမှာဆုံးဖြတ်ဖွယ်ရှိနေပါတယ်။ဖေဖော်ဝါရီလ6ရက်နေ့ကကျင်းပတဲ့ဆွေးနွေးပွဲမှာတော့ NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားမှာမဟုတ်ကြောင်းဆုံးဖြတ်ထားတာဖြစ်ပါတယ်
။ကိုမိုးစောသတင်းပေးပို့ထားပါ။ခုထာမှာတော့မကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေကစီးရင်ကွာနေတဲ့အကြောင်းနဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်။မကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေကစက်တန်းပေါင်း4000ကျော်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိရအောင်အထူးစုံစမ်းစစ်ဆေးရေးအဖွဲ့စာသုံးလုံးကိုမကွေးတိုင်းအစိုးရအနေနဲ့စာရေးတောင်းဆိုထားတယ်လို့လက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုက VOA ကိုပြောပါတယ်။စီးရင်ကွာနေတဲ့စက်တန်းပေါင်း9000ကျော်ကတန်း3000ကိုပြန်ပေးဖို့ပဲပြည်ထောင်စုအစိုးရကညွှန်ကြားထားတာဖြစ်ပြီးတော့စက်တန်း4000ကျော်ကိစ္စကအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြည်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကုထအောင်ကတင်ဆက်ပေးပါမယ်ရှင်
။အရင်မကွေးတိုင်းဒေသကြီးအစိုးရလက်ထက်မှာဘလို့တုံးဆွဲလိုက်တယ်ဆိုတာတိတိကျကျမသိရသေးတဲ့ရန်ပုံငွေကိစ္စကိုရှင်းရှင်းလင်းလင်းသိရဖို့အတွက်ဒီကိစ္စကိုကန့်တွယ်ဆောင်ရွက်နေတဲ့အထူးစုံစမ်းစစ်ဆေးရေးအဖွဲ့စာသုံးလုံးကိုစာဖို့အမေးမြန်းထားတယ်လို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကပြောပါတယ်။
အဲ့ဒါနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ကဒီဒါတွေကိုစုံစမ်းဖို့ထုတ်ခဲ့တဲ့ဟိုမကွေးတိုင်းဟိုပါပေါ့သူစုံစမ်းစစ်ဆေးရေးစာသုံးလုံးကိုကျွန်တော်တို့ကဟိုစာဖြတ်ပြီးမေးထားပါတယ်ဒါရင်းနဲ့ပတ်သက်ပြီးတော့ဒီတန်းလေးတောင်နဲ့ပတ်သက်ပြီးတော့ဘယ်လိုတွေးကြည့်ရတယ်လဲဘာတွေသုံးတယ်လဲဆိုတော့ကျွန်တော်တို့ကမေးထားတယ်ခင်ဗျဒီနေ့ပဲဟိုတိုင်းဒေသကြီးအစိုးရဖွဲ့အစည်းအဝေးဆိုင်ပြီးတော့အဲ့ဒါလေးမေးဆောင်ရွက်လိုက်ပါတယ်မေးပါလိမ့်မယ်နော်မေးပြီးတို့ဘယ်လိုဖြေမယ်တော့မသိဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒီပြည်တော်စုအစိုးရရဲ့ဆောင်ရွက်ချက်နဲ့ဒါတွေဖော်ထုတ်တဲ့ခါကျတော့တင်ပြလိုက်တဲ့အထူးဆုံးသစ်စည်းရဲ့အစီအစဉ်ကားသာကိုကျွန်တော်တိုင်းဒေသကြီးအစိုးရမသိဘူးကြာပါလိပါလိဆိုတော့မသိဘူးအဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်မေးမြန်းဆုံးသမ်းနေပါတယ်အပြည်သူလူထုကိုဖွင့်ပြောနိုင်တဲ့ရှင်ဖွင့်ပြောပါပါခင်ဗျာ
ရေနံလက်ရတွန်လုပ်ငန်းရှင်တွေစီကနေရတဲ့ငွေကျပ်တန်ပေါင်း9000ကျော်ကွာဟနေရနဲ့ပတ်သက်လို့အဲ့ဒီအချိန်ကမကွေးတိုင်းဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့ဦးဖုံးမော်ရွှေကအလွဲသုံးစားလှုပ်ထားသလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်နေတာပါကျပ်တန်ပေါင်း1000ကျော်တဲ့ငွေတွေကိုဒေသဖွံ့ဖြိုးရေးအတွက်အသုံးမပြုခဲ့တဲ့အတွက်ဒီကိစ္စကိုတိတိကျကျသိရဖို့လက်ရှိအစိုးရတဲ့လက်ထက်မှာမကွေးတိုင်းပွင့်ပြုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းကပြည်သူ့လွှတ်တော်မှာမေးမြန်းခဲ့ရတာကနေစာသုံးလုံးကနေခုံရုံးဖွဲ့စစ်ဆေးခဲ့တာလည်းဖြစ်ပါတယ်စာသုံးလုံးရဲ့ကနေဦးစစ်ဆေး တွေ့ရှိချက်ကိုအခြေခံပြီးအဲ့ဒီငွေတွေကငွေတန်ပေါင်း3000ကျော်ကိုလက်ရှိအစိုးရထံပြန်ပေးဖို့တမနာရှုံးကညွှန်ကြားချက်ထုတ်ပြန်ခဲ့ပါတယ်လက်ရှိကျန်ရှိနေသေးတဲ့ငွေတန်ပေါင်း4000ကျော်ကိုမကွေတိုင်းဒေသကြီးဒေသဖွံ့ဖြိုးရေးတွေမှာအသုံးပြုခဲ့တယ်ဆိုပြီးစာတုံးလုံးကစုံစမ်းတွေ့ရှိရတယ်လို့သိရတာကြောင့်ဒီငွေတွေကိုအမှန်တကယ်အသုံးပြုခဲ့ရလားဆိုတာသိဖို့လိုအပ်တယ်လို့မကွေတိုင်းဒေသကြီးအစိုးရပြောရေးဆိုခွင့်ရှိသူတွေကတဦးအပါအဝင်ဖြစ်တဲ့ဦးနေမျိုးကျော်ကပြောပါတယ
်အခုစစ်ဒုက္ခငွေကြီးအတင်းကပြန်ပေးရမယ့်ငွေတန်ခိုင်ရေးကိုလွှတ်ပြောင်းပေးရတယ်လို့စုံစမ်းစစ်ဆေးမှုမှာပေါ်ပေါက်လို့ဦးဖုံးမော်ရွှေစိုးကတာဝန်ယူပြီးပြန်ပေးရတဲ့ငွေတွေစုပေါင်းရင်တော့3 billion ကျော်ပဲရှိသေးတာဖြစ်တဲ့အတွက် 4 billion ကျော်ဟာဒေါ်ဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေမှာဆောင်ရွက်ထားတယ်လို့စာတုံးလုံးရဲ့စုံစမ်းစစ်ဆေးမှုမှာပေါ်ပေါက်တယ်လို့ကျွန်တော်တို့အကြံပြအဖြစ်ကြားသိရပါတယ်။ဒါကြောင့်မို့လို့ဈေးနေရာတွေမှာတုံးဆွဲခဲ့လို့ဒေတာဖွံ့ဖြိုးရေးလုပ်ထားတယ်ဆိုတာကိုတော့ဆက်လက်စုံစမ်းစစ်ဆေးဖို့အပိုင်းကြံသေးတယ်လို့ကျွန်တော်ဖြေနိုင်ပါတယ်။ဥပမာအားဖြင့်ပြည်တော်စု budget နဲ့ထပ်နေတဲ့နေရာတွေဖြစ်သလား၊တိုင်းဒေသကြီးစုအဖွဲ့ budget တွေနဲ့ထပ်နေတဲ့နေရာဖြစ်သလား၊အမှန်တကယ်အကောင့်တွေပေါ်ခဲ့တဲ့လုပ်ငန်းတွေဖြစ်သလားဆိုတာကိုကျွန်တော်ကြံကြည့်မှဖြစ်ပါတယ်။
တမဒါရုံးကပြန်ပေးဖို့ညွှန်ကြားထားတဲ့ငွေတန်ပေါင်း3000ကျော်ကိုတော့ဝင်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေကပြန်ပေးမယ်လို့တိုင်းအစိုးရထံစာပို့အကြောင်းကြားထားပါရယ်။အဲဒီငွေတွေကငွေကျပ်တန်း900ကိုမေလပထမပတ်အတွင်းမှာပေးတော့မှာဖြစ်ပြီးကျန်ရှိနေသေးတဲ့ငွေတွေကိုတော့ဇူလိုင်လနောက်ဆုံးထားပြီးပေးတော့မယ်လို့လည်းဆိုပါရယ်။အရင်ကြံ့ခိုင်ရေးအစိုးရလက်ထက်မကွေတိုင်းဝင်ကြီးချုပ်ဦးဖုံးမော်ရွှေဟာသဘောထားတင်မှသူတူဖြစ်တယ်လို့ဒေသခံတွေကပြောဆိုကြသလိုမကွေတိုင်းဒေသတွင်းကစီးပွားရေးလုပ်ငန်းတွေမှာလည်းအစုရှယ်ယာအများပြားပိုင်ဆိုင်တယ်လို့လည်းခံမှန်ပြောဆိုမှုတွေလည်းရှိပါရယ်။အခုလိုငွေကြေးအများပြားကွာဟမှုတွေကြောင့်ဝေဖန်ခံနေရတဲ့ဦးဖုံးမော်ရွှေကိုတော့အစိုးရကတစုံတရာအရေးယူဆောင်ရွက်မှုမရှိဘူးဆိုရင်တော့ပါတီအနေနဲ့လည်းအရေးယူပွဲမရှိဘူးလို့ကြံ့ခိုင်ရေးပါတီဘက်ကလည်းပြောဆိုထားပါတယ်။ဒါ့အပြင်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကလည်းဒီကိစ္စဟာပြီးခဲ့တဲ့အစိုးရတက်တန်းအတွင်းဖြစ်ခဲ့တဲ့အတွက်ကြောင့်မလို့ဦးဖုံးမော်ရွှေကိုဥပဒေကြောင့်အရာအရေးယူဆောင်ရွက်ပွဲမရှိဘူးလို့မီဒီယာတွေကိုအရေးအမွတ်ပြောဆိုထားတာတွေလည်းရှိပါတယ်ခင်ဗျာ။
ကိုထအောင်တင်ပြပို့ထားပါသောတာရှင်များရှင်မကြခင်မှာတင်ဆက်မဲ့ VOA American တန်ညဘက်9:00နာရီတိမြန်မာဘာသာစီစဉ်ဒီမှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အားကစားခန္ဓာတို့ကိုလည်းနားဆင်ကြမှာပါ VOA ကနေပို့ဒူးနေ့ညနေခင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေညာကိုကိုအောင်လင်ဦးကကြီးညာပေးပါမယ်ရှင်
မြန်မာနိုင်ငံဒေါ်နယ်ထရန့်နဲ့ပါလက်စတိုင်းသမ္မတမာကမော့ဘတ်စ်တို့ပထမဆုံးအချိန်ဖြစ်အေဖီအိုမှာဒီကနေ့တွေ့ဆုံမှုရှိပေမလဲတန်တမာရေးရထူးရခြားရလဒ်တွေထွက်ပေါ်လာဖို့မျှော်လင့်ချက်တွေတော့အားနည်းနေပါတယ်သမ္မတထရန့်ကတော့အစ္စရေးနဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးမရနိုင်စရာအကြောင်းမရှိတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပြောဆိုထားတာပါပါလက်စတိုင်းသမ္မတကလည်းသမ္မတထရန့်လက်ထက်မှာဆန်စနစ်တွေနဲ့ချီချမျက်နေပြီးဖြစ်တဲ့ပရီပကတ်တွေကိုအဆုံးသတ်နိုင်မဲ့တမိုင်းဝင်သဘောတူညီချက်တည်းရဲ့ရရှိနိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်းမချသေးငါပဲပြောဆိုထားပါမရှိနိုင်ငံကမကတလိုဘီကဇစ်စတန်နိုင်ငံအစ္စတနာမြို့တော်မှာမနက်ဖြန်ကြာသပတေးနေ့တွေနှစ်ရက်ကြာကျင်းပသွားမယ်စီးရီးယားညဉ့်ညဉ့်ဆွေးနွေးပွဲကိုလေ့လာသူဖြစ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကိုယ်စားတူးတက်ရောက်နေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့မနေ့တုန်းကဆက်သွယ်စကားပြောခဲ့ပြီးနောက်မှာပဲအင်ဂျီယိုကကြေညာချက်ထုတ်ပြန်အတည်ပြုလိုက်တာပါအာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာဒီကနေ့မနေ့ပိုင်းလူသားလူလာများတဲ့အချိန်မှာဖြစ်ခဲ့တဲ့အထူးခံဘုံခွဲတက်ခတ်မှုကြောင့်လူရှိဦးတက်မနေ့သေဆုံးပြီး25ရာလောက်ဒဏ်ရာရတဲ့အကြောင်းပြည်ရေးဝန်ကြီးဌာနကပြောပါရယ် ISSS စစ်သွေးကြောင့်ဖွဲ့ကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားတာပါကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေကြီးထွားလာနေပြီးဒေသတွင်းမှာတရုတ်နိုင်ငံရဲ့ဩဇာကြီးထွားလာနေကြတာကိုစိုးရိမ်မှုတွေထွက်ပေါ်နေတဲ့အချိန်မှာပဲရှေ့တော်ရှာနိုင်ငံများသင်းအာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံကြီးဝန်ကြီးရက်စ်တလာဆန်တို့ဒီတွင်ပတ်ထဲဝါရှင်တန်မှာတွေ့ဆုံမှုရှိနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်ဖို့စီစဉ်ထားတဲ့နိုဝင်ဘာလအာဆီယံနဲ့အမေရိကန်ထိပ်သီးဆွေးနွေးပွဲမှတန်ပြီးမှာပဲတွေ့ဆုံကြမှာပါ
။တင်းချင်းချုပ်ကိုကိုအောင်လည်းဦးကကြီးညာပေးကြတာပါ။ဒီညနေတွေ့စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ထီယောင်ဝမ်ဖြစ်ပါတယ်။ကျမအီတန်စင်ပါရှင်။View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီအထိ line to meter 24.25 နဲ့ 51.2 တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.